ရေဒီယာစနစ်နဲ့ဖမ်းလို့မမိနိုင်တဲ့နောက်ဆုံးပေါ်နှီးပညာအဆင့်မြင့်ကိုပြောင်နျူကလ িয়ার ဘုံကျဲလျင်ကိုနှစ်ပေါင်းများစွာလှုပ်ဝက်တိစောက်ခဲ့ပြီးတဲ့နောက်မနေ့တောက်ကြနေ့မှာအမေရိကန်ဆွေရကပရမဆုံးချိန်မိဆက်လိုက်ပါတယ်။ဒီဘုံကျဲလျင်ဟာတိုင်းပြည်ကိုကာကွယ်ဖို့အမေရိကန်ပြည်သူတွေရဲ့ခိုင်မာတဲ့စိတ်ပိုင်းဖြတ်မှုကိုဖော်ပြတဲ့တရားရုံးတစ်ခုဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြပွဲအတွင်းမှာပြောဆိုသွားပါတယ်
။ The B-21 Raider is the first strategic bomber in more than 3 decades.It is a testament to America's enduring advantages.
နှစ်ပေါင်း30ကျော်အတွင်းအမေရိကန်ရဲ့ပထမဆုံးမဟာဗျူဟာမြောက်ဘုံကျဲလေယာဉ်ဖြစ်ပါတယ်။အမေရိကန်ရဲ့ကိုယ်ပိုင်အစွမ်းနဲ့စမ်းသစ်တီထွင်မှုတွေဘလောက်ရှည်တန်းရောက်နေတယ်လဲဆိုတာပြသလိုက်တာဖြစ်ပါတယ်။ဆိုပြီးတော့ဝင်းကြီးအော်စတင်ကပြောဆိုသွားတာပါ။အနာဂတ်မှာတရုတ်နဲ့ပြည်ပခါဖြစ်လာနိုင်တဲ့စိုးရင်ချက်အပေါ်အမေရိကန်ရဲ့ပြင်ဆင်မှုတစိုက်တစ်ပိုင်းအနေနဲ့ပင်လယ်ဝန်စစ်ဌာနချုပ်ကဒီဘုံကျဲလေယာဉ်တစ်ခုထုတ်ပြလိုက်ကြလဲဖြစ်ပါတယ်။ B-21 Raider လို့နာမည်ပေးထားတဲ့ဒီလေယာဉ်ဟာနှစ်ပေါင်း30ကျော်အတွင်းနောက်ဆုံးပေါ်အသိဉာဏ်ဆုံးနည်းပညာတွေနဲ့အသစ်ထုတ်လုပ်တိုက်တဲ့အမေရိကန်ရဲ့ပထမဆုံးဘုံကျဲလေယာဉ်ပါ။မနေ့တောက်ကြနေ့ကကယ်လီဖိုးနီးယားပြည်နယ်ဖမ်ဒဲမြို့မှာထိတ်ကြားထားသူတချို့သာပါတဲ့အခမ်းအနားအတွင်အခုလိုပြသခဲ့တာဖြစ်ပါတယ်။ဒီလေယာဉ်ကိုဗာဂျီးနီးယားပြည်နယ်အခြေစိုက် Northrop Grumman Corporation ကထုတ်လုပ်တာဖြစ်ပြီးတော့ရှင်းနေထဲမှာပထမဆုံးချိန်ပြန်တမ်းမှုစီစဉ်ထားပါရရှင်။